Burmese.
မင်္ဂလာညနေခင်းပါသောရရှင်နေဒီနေ့တာမောပန်းပြေးကြပါလေလားခင်ဗျာ VOA အမေရိကန်နိုင်ငံ2018ခုနှစ်ဖေဖော်ဝါရီလ23ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိဝါရှင်တန် DC မြို့တော်ကနေလိုင်းဒွန်မီတာ1925ရိုးကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်မတင်ကြီးထိုက်ပါရှင်တောင်အဖရိကသမ္မတဂျက်ကော့ဇူမာကိုနိုင်ငံခေါင်းဆောင်ဖြစ်ကနေဖေရှားကြောင်းကိုတော့ ENC ပါတီခေါင်းဆောင်တွေကြီးညာမယ်လို့ခန့်မှန်းထားကြပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့နှစ်ခုတို့ဒီကနေ့အပြည့်ခတ်ရက်စည်းရေးစာချုပ်မှာလက်မှတ်ရေးထိုးလိုက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်တဲ့တွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ NCA ပြည့်ရက်စာချုပ်မှာမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့နေပြည်တော်မှာဒီကနေ့လက်မှတ်ထိုးလိုက်ကြပြီဆိုပေမဲ့လက်တွဲပေါ်ဖြစ်တဲ့ ANC ရခိုင်အမျိုးသားကောင်စီကတော့ ANC NCA လက်မှတ်ထိုးမဲ့အကြံကိုနောက်ဆုတ်လိုက်ပါပြီ
။ကျွန်တော်တို့ ANC အနေနဲ့ဆိုလို့ရှိရင်အစိုးရဘက်ကအဖြေရှာပေးတဲ့သူတို့ရဲ့ condition ကတော့ကျွန်တော်တို့လက်ခံနိုင်တဲ့ data ရှိတယ်။ဒါပေမဲ့အစိုးရကလက်ခံနေကြည့်တဲ့အချိန်မှာ
ANC ရဲ့ပြောခွင့်ရဦးထွန်းစောပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူနေပြည်တော်က NCA လက်မှတ်ထိုးပွဲအခြေအနေထူးခြားချက်တွေကိုဆက်သွယ်မေးမြန်းချက်နဲ့ကုလသမဂ္ဂလူညုံရေးကောင်စီမှရိုဟင်ဂျာဒုက္ခသည်ပြန်လာရေးနဲ့ပတ်သက်ပြီးဒီကနေ့ဆွေးနွေးပွဲကျင်းပမယ်အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမှတ်တင်ကြည့်ထိုင်တဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
။အာဖရိကမြို့သားကွန်ဂရက်စ်ပါတီ ANC ခေါင်းဆောင်တွေကဒီကနေ့အင်ကာနေ့မနက်ပိုင်းမှာသတင်းစာရှင်းလင်းပွဲတည့်ကျင်းပမှာဖြစ်ပြီးပြဿနာပေါင်းစုံတက်နေတဲ့တောင်အာဖရိကသမ္မတဂျက်ကော့ဇူမာကိုနိုင်ငံခေါင်းဆောင်အဖြစ်ကနေဖေရှားချောင်းဆုံးဖြတ်ချက်ကိုကြေညာမယ်လို့ခန့်မှန်းထားကြပါတယ်။ ANC ပါတီရဲ့အမှုဆောင်ကော်မတီကမြို့တော်ပရီတိုရီယာမှာ73နာရီကြာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီကနေ့အင်ကာနေ့မိုးမလင်းခင်မှာပဲသမ္မတဇူမာကိုဖေရှားဖို့ဆုံးဖြတ်ခဲ့တယ်လို့သတင်းဌာနတွေကဖော်ပြနေကြပါတယ်။မြို့တော်ပရီတိုရီယာမှာဆွေးနွေးပွဲရှိကြီးလုပ်နေချိန်မိနစ်တင်းလာနေညပိုင်းမှာ ANC ပါတီရဲ့ဥက္ကဋ္ဌကသမ္မတဇူမာနဲ့တီးတန့်တွေ့ဆုံခဲ့ပြီးတဲ့နောက်အခုဆုံးဖြတ်ချက်ကိုချမှတ်ခဲ့ပုံရပါတယ်။သမ္မတဇူမာနှုတ်ထွက်ဖို့ကော်မတီက48နာရီအချိန်ပေးထားတဲ့အကြောင်းနိုင်ငံပိုင်သတင်းဌာန SABC ကအစောပိုင်းသတင်းမှပြောဆိုပါတယ်။အရှုပ်တော်ပုံနေနဲ့နာမည်ပြက်နေတဲ့သမ္မတကိုယာရုကနှုတ်ထွက်ဖို့ညှိနှိုင်းမှုတွေမှအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်သူ့ကိုဖယ်ရှားဖို့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။ပြီးခဲ့တဲ့ဒီဇင်ဘာလကသမ္မတရဲ့စနီးဟောင်းနကူဆန်ဇနာကိုအနိုင်ရပြီး ENC ပါတီအကြီးအကဲဖြစ်မစ္စတာရာမာဖိုစာတာဝန်ယူပြီးနောက်ပိုင်းအသက်85နှစ်အရွယ်သမ္မတဇူမာယာရုကဆင်းပေးဖို့ဖိအားပေးမှုတွေတိုးလာခဲ့တာဖြစ်ပါတယ်။နိုင်ငံရေးရှုပ်ထွေးနေတဲ့အချိန်နေကြောင်းပြီးခဲ့တဲ့သတင်းဘက်ကပါလီမန်မှာသမ္မတဇူမာနှစ်ပတ်လည်နိုင်ငံတော်အခြေပြမင်ကွန်ပြောဖို့ကိုလည်းပယ်ဖျက်ခဲ့ရပါတယ်ရှင
်။ Israel စစ်သားတွေကိုပားရိုက်ခဲ့တဲ့ Palestine မိန်ကလေးကိုဒီနေ့စစ်ခုံရုံးတင်စစ်ဆေးခဲ့ပါတယ်။အစ္စရေးစစ်သားနှုတ်ကိုပားရိုက်လက်သီးနဲ့ထိုးခဲ့တဲ့ပါလက်စတိုင်းသူအဟက်ထာမီမီကိုဂျေရုဆလင်နောက်ဘက်ကန်ကစစ်ခုံရုံးကိုတင်ခဲ့ရမှာသူမအလာတဲ့ခီးမှာသတင်းမီဒီယာတွေကစုပုံရောက်ရှိလာခဲ့ပါတယ်။ဒီဇင်ဘာလတုန်းကသူမရဲ့နောက်ဘက်ကန်ကအိမ်အပြင်ဘက်မှာဒီစစ်သားတွေနဲ့ရုံးရင်ဆန်ခတ်ဖြစ်ခဲ့တဲ့ဗီဒီယိုခွေထွက်လာပြီးနောက်ပိုင်းရက်တွေထဲမှာတမီမီအဖမ်းခံခဲ့ရတာပါ။တမီမီရဲ့ဖခင်ကတော့သူ့သမီးအနေနဲ့မျှတတဲ့တရားရင်ဆိုင်မှုရမယ်လို့တန်တရားရှိနေပါတယ်။ဘာလို့လဲဆိုတော့အစ္စရေးစစ်တပ်နဲ့ပတ်သက်နေတာဖြစ်လို့သူကပြောခဲ့ပါတယ်။တကယ်တော့အစ္စရေးပြောင်းရွှေ့အခြေချမှုတွေကိုဆန့်ကျင်တဲ့အနေနဲ့ဒီအနောက်ဘက်ကဒေသမှာပါလက်စတိုင်းတွေကဆန္ဒပြနေခဲ့စဉ်အစ္စရေးဘက်ကစစ်သားတွေကိုဒီအနောက်ဘက်ကမှခြားထားခဲ့ရကနေအခုလိုပါရိုက်မှုဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ထက်လွတ်တော်မှာလွှဲမှုကြီးကြပ်ရေးပြည်ပြင်ပြောင်းလဲမှုအပေါ်ကြေကြေပြန့်ပြန့်ဆက်ပြီးဆွေးနွေးဖို့မနေ့တနင်္လာနေ့နှောင်းပိုင်းမှာအာလုံနီဘာတို့မဲခွဲအတည်ပြုခဲ့ကြပါတယ်။နောက်ဆုံးမူကြမ်းအဖြစ်လွှတ်တော်အမတ်တီရဲ့မျှော်လင့်ချက်တွေမှာတော့ပါတီချင်းနှစ်ရက်ကြာအကြီးအကျယ်ကွဲပြားမှုတွေရှိနေကြပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင်ကတော့ဒီမိုကရက်တွေကိုစိန်ခေါ်တဲ့လေးတံမျိုးနဲ့ပြောဆိုသွားပါတယ်။အလုပ်ဖြစ်မဲ့ဖြည့်ရှင်းချက်တစ်ခုထွက်လာရေးအတွက်စူးစမ်းပန်းစားဆွေးနွေးဖို့အချိန်ရောက်လာပြီးဆိုလိုတာကအထက်လွှတ်တော်ကအတီးပြုတ်ပေးနိုင်မယ်အောက်လွှတ်တော်ကအတီးပြုတ်ပေးနိုင်မယ်နောက်သမ္မတကလက်မှတ်ထိုးမဲ့သဘောတူညီချက်မျိုးကိုရှာဖွေကြဖို့ဖြစ်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell ကပြောဆိုခဲ့တာပါလွှဲမှုကြီးကြပ်ရေးစနစ်ကြီးတစ်ခုလုံးကိုပြုပြင်ပြောင်းလဲရမယ့်နေရာမဟုတ်သလိုလုပ်ရမယ့်အချိန်လည်းမဟုတ်တဲ့အကြောင်းကွဲပြားမှုတွေသိမရှိတဲ့ဥပဒေချမ်းတစ်ခုအတွက်လုပ်ရမယ့်အချိန်ဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ် ကလေးဘဝမှာအမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ရောက်ရှိလာကြတဲ့တိုင်းနဲ့ချီတဲ့လူငယ်ရွှေပြောင်းဝင်ရောက်သူတွေအရင်နောက်ဆုံးသတ်မှတ်ချိန်နီးကပ်လာတာနဲ့အတူလွတ်တော်တွင်မှလည်းရက်ပေါင်းများစွာအကျင့်အနေဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်ရှင်
။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson က IS Islam စစ်သွေးကြွတွေကိုလုံးဝအမြင့်ပြုတ်သွားတဲ့အထိအလေးထားဆက်တိုက်သွားဖို့လိုနေသေးတယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ဒီ IS စစ်သွေးကြွတွေကိုအီရန်နဲ့ဆီးရီးယားနိုင်ငံတွေကသူတို့အရင်ထိန်းချုပ်ခဲ့တဲ့နေရာပေါင်းများစွာကနေမောင်းထုတ်နိုင်ခဲ့ပြီးဖြစ်ပေမဲ့အခုလိုဆက်ချင်မုံပြဖို့လိုနေသေးကြောင်းဝန်ကြီးတေလာဆန်ကကူဝိတ်နိုင်ငံက conference တစ်ခုမှာပြောလိုက်တာပါအမေရိကန်ဥဆောင်တဲ့လေကြောင်းစစ်စင်းရင်းနဲ့စစ်သွေးကြွတွေပေါ်ဗန်ဒိုင်းနဲ့လူသစ်စုဆောင်မှုလမ်းကြောင်းတွေကိုဖြတ်တောက်ရေးပါဝင်ဗတ်စုံချင်မုံရဲ့မဟာဗျူဟာချမှတ်လှုပ်ဆောင်ဖို့2014ခုနှစ်တုန်းကအမေရိကန်ကဖွဲ့ပေးခဲ့တဲ့မဟာမိတ်နိုင်ငံတွေအနေနဲ့ကူဝိတ်နိုင်ငံမှာဒီ conference ကိုကျင်းပနေတာဖြစ်ပါတယ်ဝန်ကြီးတေလာဆန်ကဒီ IS စစ်သွေးကြွအဖွဲ့အနေနဲ့ဒီ data ရင်းနဲ့အမေရိကန်နိုင်ငံတွေအပြင်ကဘာတစ်ခုလုံးရဲ့တည်ငြိမ်မှုတွေအပေါ်မှာပါပြင်းပြင်းထန်ထန်ဆက်ချင်းချောင်းနေတဲ့ဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဝန်ကြီးတယ်လက်ဆန်ကဆက်ပြီးဒီစစ်သွေးချွာတွေအနေနဲ့အရင်2004ခုနှစ်ကစပြီးထိန်းချုပ်နိုင်ခဲ့တဲ့သူတို့နယ်မြေ98ရာခိုင်နှုန်းကိုလက်လွတ်ပေးလိုက်ရပြီဖြစ်ပေမဲ့အခုဖြစ်လာတဲ့ချင်းချောင်းမှုကနောက်ပုံစံတစ်မျိုးနဲ့ဖြစ်လာတာလို့ဆိုပါတယ်။ဝန်ကြီးတယ်လက်ဆန်ကဆက်ပြီးအခု IS တွေကအီရန်နဲ့ဆီးရီးယားမှာပျောက်ကြားသဘုံထားမှုတွေလုပ်ဖို့ကြိုးပမ်းနေကြပြီးအာဖဂန်နစ္စတန်ဖိလစ်ပိုင်လီဗျာအနောက်အာဖရိကနဲ့တခြားနိုင်ငံတွေမှာတော့ခိုအောင်းနိုင်တဲ့နေရာတွေရှာနေကြတယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်မှာမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါတယ်။NLD အစိုးရလက်ထက်မှာတနိုင်ငံလုံးအပြစ်ရစာချုပ်မှာပထမဆုံးလက်မှတ်ရေးထိုးတဲ့တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေလည်းဖြစ်ပါတယ်။ဒီအဖွဲ့နှစ်ဖွဲ့တို့ NCA စာချုပ်မှာထပ်ပြီးလက်မှတ်ရေးထိုးလိုက်တာကြောင့် NCA စာချုပ်မှာလက်မှတ်ရေးထိုးတဲ့အဖွဲ့အစည်း10ဖွဲ့ရှိသွားပြီလည်းဖြစ်ပါတယ်။ဒီကနေ့လက်မှတ်ရေးထိုးတဲ့ပွဲကတော့တမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့လည်းတက်ရောက်ခဲ့ကြပါတယ်။အခုလို NCA စာချုပ်မှာနောက်ထပ်တိုင်းရင်းသားအဖွဲ့နှစ်ခုထပ်ပြီးပါဝင်လာတဲ့အပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကကြိုဆိုကြောင်းပြောဆိုလိုက်ပါတယ်။မြန်မာဆိုင်ရာအမေရိကန်တန်ယုံရဲ့ပြန်ကြားရေးတာဝန်ခံအာယာနီမနေရင်းကအခုလိုပြောဆိုပါတယ
်။ We welcome the signing today by two additional ethnic armed groups, the Nuemon State Party and the Lahu Democratic Union of the Nationwide Ceasefire Agreement.
ဝန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေသဘောတူစာချုပ်မှာလက်မှတ်ရေးထိုးလိုက်တဲ့အပေါ်ကြိုဆိုတဲ့အကြောင်းဒီလိုလက်မှတ်ရေးထိုးလိုက်တာကရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးအတွက်ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းပါဝင်ပတ်သက်သူအလုံးလို့အနေနဲ့စိတ်ဆက်ဆွေးနွေးညှိနှိုင်းမှုအတွက်ခိုင်မာတဲ့ပိုင်းဖြတ်ချက်နဲ့အတူငြိမ်းချမ်းရေးအတွက်ရှေ့ဆက်ဆောင်ရွက်နိုင်ဖို့မြန်မာလူမှုအတိုင်းဝိုင်းအလုံးလို့ရဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်မယ်ဖက်ဒရယ်ပြည်ထောင်စုတရဖော်ဆောင်နိုင်မယ်လို့လည်းမျှော်လင့်တဲ့အကြောင်းမြန်မာဆိုင်ရာအမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာအမေရိကန်ကနှစ်စဉ်ဦးဆောင်လုပ်တဲ့ကိုဘရာဂိုးစစ်စင်ရေးလက်ကျင်ပွဲမှာမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်ဝင်ပါခွင့်မရဘဲဘေးကလိလာသူဖြစ်တာတက်ရောက်နိုင်တာပါလို့အမေရိကန်ဘက်ကရှော့ပေါ်ပြောလိုက်ပါတယ်။အရှိတောင်အရှမှာအကြီးမားဆုံးနိုင်ငံတကာစီးရေးလက်ကျင်မှုဖြစ်တဲ့ဒီကိုဘရာဂိုးရွှေမြောက်ဆစ်စင်ရေးမှာမြန်မာနိုင်ငံကအနှစ်စဉ်အခုလိုလိလာသူဖြစ်တက်ရောက်လာခဲ့ပေမဲ့ဒီနှစ်မှာတော့မြန်မာတပ်မတော်ဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်နေတယ်လို့ကြင်ကြဲလောင်လောင်ပထမဆုံးဆက်ဆွဲပြောခံရပြီးဝေဖန်မှုတွေကြီးလာချိန်မှာအခုလိုရှော့ပြောခဲ့ကြတာပါမြန်မာတပ်မတော်ရရှိသုံးကိုဖိတ်ကြားထားတဲ့ဒီစီးရေးလက်ချင်ပွဲမှာထိုင်းနိုင်ငံဆိုင်ရာအမေရိကန်သက်မတ်ကြီးကလင်ဒေးဗစ်ကမြန်မာဗိုလ်မှူးတဦးပဲဖွင့်ပွဲတက်တာတွေ့ခဲ့တယ်လို့အတည်ပြုပေးလိုက်ပြီးမြန်မာနိုင်ငံအနေနဲ့ဘလို့လက်ချင်မှုမှာမဝင်မပါပဲလေလာသူဖြစ်တာတက်ရောက်တာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ American, Thai, တောင်ကိုရီးယား, Japan, တရုတ်ပါဝင်နိုင်ငံ၉နိုင်ငံကအဓိကပါဝင်ပြီးအင်အား1000ကျော်ရှိတဲ့ဒီစစ်ရေးလက်ချင်ကမ်းမှာလေလာခွင့်ရတဲ့10နိုင်ငံတည်းကတစ်ခုဖြစ်တဲ့မြန်မာအနေနဲ့ဒီလက်ချင်ကမ်းထဲမှာပါတဲ့လူသားချင်းစာနာမှုအကူအညီနဲ့သဘာဝဘေးဒဏ်ကူညီရေးအပိုင်းကိုသာလေလာခွင့်ရမှာဖြစ်ပါတယ်။ အမေရိကန်လွှတ်တော်ဘက်ကမြန်မာတပ်မတော်အနေနဲ့လူမျိုးစုလိုက်ရှင်းလင်းဖက်ရှားမှုတွေလုပ်နေချိန်မှာအခုလိုအမေရိကန်တပ်တွေနဲ့အတူတွဲမရှိသင့်ဘူးလို့ပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာပင်ကုံစစ်ဌာနချုပ်ဘက်ကတော့အရှင်ထိုင်းနိုင်ငံကသာမြန်မာနိုင်ငံကိုဖိတ်ကြားခဲ့တာဖြစ်တယ်လို့ short board ပြောလာခဲ့ပါတယ်ခင်ဗျာ
။တောင်ကိုရီးယားသမ္မတပတ်ဂွန်ဟေရာထူးကပြုတ်ချခဲ့ရတဲ့အထိအဂတိလိုက်စားမှုအရှုပ်တော်ပုံကြီးကိုဖြစ်စေခဲ့တဲ့သမ္မတဟောင်းရဲမိတ်ဆွေရင်းကိုထောက်နှံ20ချမှတ်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုလ်ဘဟိုခရိုင်တရားရုံးကနေဒီကနေ့အင်္ဂါနေ့မှာချွိုင်းဆွန်ဆေးကိုနိုင်ငံရေးရာမှာဝင်ရောက်နှောက်ယှက်မှုအဂတိလိုက်စားမှုအနာအလွဲသုံးစားလုပ်မှုတွေနဲ့ပြည်တံချမှတ်ခဲ့တာပါ Miss Chuan ကိုဒေါ်လာ18သန်းနီးပါးကြီးလေးတဲ့ငွေဒဏ်ကိုလည်းတရားရုံးကချမှတ်ခဲ့ပါတယ်အသက်62နှစ်ရှိပြီဖြစ်တဲ့ Chuan ကအစိုးရယာရုတာဝန်မရှိဘဲနဲ့တမရပတ်အပေါ်မှာလွှမ်းမိုးချုပ်ကန်ရုံနေမဟုတ်ဘဲအယုံသွင်းထိမ့်ချုပ်ခဲ့တာလို့လည်းဆွဆဲခံထားရတာဖြစ်ပါတယ်ဒါ့အပြင်တမရနဲ့ပုံကိုရေးရင်းနှီးမှုကိုအမျက်ထုတ်ပြီးလုပ်ငန်းကြီးတွေထံကဒေါ်လာ68သန်းလှူဒန်းလာစေဖို့အသုံးချခဲ့တယ်လို့လည်းဆွဆဲခံရပါတယ်ရှင
် Pacific ဂျွန်နိုင်ငံလေးတွန်ကာမှာပြင်းထန်တဲ့ဂီတာစိုက်ကလုန်းမုန်တိုင်းမြို့တော်တွေဝန်တိုက်သွားပြီးအပျက်စီးတွေကိုစစ်ဆေးတွက်ချက်နေကြပါတယ်မြို့တော်နာကူရာလိုဖာကိုတနားကြီး125မိုင်နှုန်းနီးပါးအင်အားနဲ့မနေ့ကဝန်တိုက်ခဲ့တဲ့ဒီမုန်တိုင်းကြောင့်တစ်ပင်တွေကျွတ်ထွက်ကုန်ပြီးခေါင်းမိုးတွေလန်ထွက်ကာဓမီလိုင်းတွေပြတ်ပြီးရေတွေလည်းကြီးခဲ့ပါတယ်ဒီပျက်စီးတွေထဲမှာတွန်ကာကျွန်းနိုင်ငံလေးရဲ့သမိုင်းဝင်စာအုပ်ဖြစ်တဲ့လွှတ်တော်စာအုပ်လည်းပါသွားပြီးဟင်းသီးဟင်းရွက်စိုက်ခင်းတွေလည်းပျက်စီးသွားခဲ့ရပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ bambi.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ် UNFC လက်နက်ကင်တပ်ပေါင်းစုတွေမှပါတဲ့မွန်ပြည်သက်ပါတီနဲ့လာဟူဒီမိုကရက်တစ်အစည်းအရုံးတို့နေပြည်တော်မှာ NCA အပြည့်အစားချုပ်ကိုဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါပြီဒီလက်မှတ်ထိုးပွဲအခမ်းအနားမှာအစိုးရဘက်ကတပ်ဖက်ကတိုင်းရင်းသားလက်နက်ကင်နှစ်ဖွဲ့ဘက်ကအဓိကဘာတွေပြောဆိုကြသလဲလို့အဲ့ဒီပွဲကိုတက်ရောက်နေတဲ့ကျွန်တော်တို့ VOA သတင်းတောက်မမီခါကိုအစောပိုင်းကပဲဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ်
။သူတို့ဘက်ကတော့သူတို့တောင်းဆိုတဲ့အချက်ရှိချက်ကိုသူတို့ညှိနှိုင်းတယ်ညှိနှိုင်းလို့အဆင်ပြေသွားလို့လက်မှတ်ထိုးတယ်ပေါ့နော်အဲ့လားပဲပြောပါတယ်ဟုတ်
ဆိုတော့မှဒေါန်ဆန်းစုကြည်တို့တက်ချုပ်ဘူဂျုံမွေးမြောင်းလှိုင်တို့ရောဒီပွဲမှာဘာတွေပြောပါလဲခင်ဗျ။
သူကတော့ပြောသွားတာတော့ NCA လမ်းကြောင်းအတိုင်းပဲဒီငင်းငင်းကြီးကိုဆက်သွားမယ်ဆိုပြီးတော့ပြောတယ်။မြောက်ပိုင်းအဖွဲ့တွေကိုအတွက်လည်းသူတို့တကားဖွင့်လာတယ်။ဒါပေမဲ့ NCA လမ်းကြောင်းနဲ့ပဲဆက်သွားမှသူတို့လက်ခံမယ်ဆိုတဲ့သဘောမျိုးကိုမိန်ကုန်နေမှာသူတို့ပြောသွားတာမျိုးတော့ရှိပါတယ်ရှင်။
အဲ့တော့အခုကမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးနှစ်ဖွဲ့က NCA လက်မှတ်မထိုးခင်တုန်းကသူတို့ညှိနှိုင်းခဲ့ကြတဲ့အချက်ရှစ်ချက်စလုံးကပြည်လည်မှုရသွားတဲ့သဘောလားခင်ဗျ။ဘလို့ရှင်းပြတာရှိပါ။
သူတို့ပြောတဲ့သဘောကတော့NCA လက်မှတ်ထိုးတော့ကအဲ့ဒီရှစ်ချက်ကိုသူတို့သဘောတူလိုက်တယ်။ညှိနှိုင်းတဲ့အတွက်ရတဲ့အတွက်သူတို့လက်မှတ်ထိုးရယ်ပေါ့နော်။နောက်တစ်ခုသူတို့ပြောသွားတာကတော့ UNFC အဖွဲ့မှာဒီနှစ်ဖွဲ့ကပြီးခဲ့တဲ့6ရက်နေ့တည်းကထွက်ဖို့ဆိုပြီးတော့တင်ထားတယ်လို့ပြောပါတယ်ရှင့်။သူတို့ကတော့ဒီ UNFC အဖွဲ့ကနေပြီးတော့ထွက်မဲ့အလားလာတော့ရှိပါတယ်။ဟုတ
်။ဟုတ်ကဲ့။ဆိုတော့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်တို့ကအခုလက်မှတ်ထိုးပြီးဆိုရင်သူတို့အနေနဲ့ပထမဦးဆုံးလုပ်ရမယ့်လုပ်ငန်းစဉ်တွေကဘာတွေလို့သိရပါလဲ
။သူတို့ကတော့ပြောတာကတော့ဒီသူတို့အဖွဲ့စည်းအလိုက်နိုင်ငံရေးဆွေးနွေးပွဲကိစ္စတွေလုပ်ဖို့ရှိတယ်။အဲ့ဒါတွေလုပ်ပြီးတော့မှဒီငင်းငင်းကြီးညီလာခံကိုသူတို့တက်ဖို့ဆိုပြီးတော့စီစဉ်ထားမျိုးရှိပါတယ်။အဲ့တော့သူတို့ကလက်ရှိမှာတော့သူတို့ပြည်နယ်တွေမှာစုပေါင်းပြီးတော့နိုင်ငံရေးဆွေးနွေးပွဲလေးတွေလုပ်ဖို့အတွက်တော့သူတို့အခုစီစဉ်သွားမယ်ဆိုပြီးတော့ပြောသွားတယ်ပေါ့နော်အဲ့ဒါ press မှာကိုနိုင်အောင်မင်းကြီးကပြောသွားတာပါဟုတ
်ဟုတ်ကဲ့ဆိုတော့ UNFC ထဲမှာပါတဲ့ဒီရခိုင်မျိုးသားကောင်စီ ANC ကဒီ NCA မှာလက်မှတ်မထိုးတော့ဘူးလို့ကြေညာလိုက်တဲ့ခါကျတော့ဘာကြောင့်လက်မှတ်မထိုးနိုင်တဲ့အခြေအနေရောက်သွားရတယ်ဆိုတာကိုအစိုးရညီညာရေးကော်မရှင်ဘက်ကဘယ်လိုရှင်းပြတာရှိပါလဲ
သူတို့တရားဝင်ပြောသွားတဲ့ဥစ္စာကတော့ဒီ ANC နဲ့သူတို့ညှိနှိုင်းတယ်ညှိနှိုင်းတဲ့ဥစ္စာမှာဒီတစ်ခေါက်မှာပါဝင်လာဖို့အတွက်သူတို့တော်တော်လေးကိုညှိနှိုင်းခဲ့တယ်။၈လကြာလောက်ကိုညှိနှိုင်းခဲ့ပေမဲ့ပထမတော့အဆင်ပြေနေတဲ့မှာနောက်ဆုံးအချိန်မှာမှဒီတပ်ပိုင်းဆိုင်ရာကိစ္စတချို့ကိစ္စတွေမပြေလည်ဘူးလို့တော့ကျွန်မကြားတယ်ပေါ့နော်။ဒါပေမဲ့သူတို့ကတော့တရားဝင်မပြောဘူး။ဒါပေမဲ့ UPDJC ဒီမှာပါတဲ့လူကြီးတယောက်ရဲ့အပြောအရတော့ ANC ဘက်ကနေတပိုင်းဆိုင်ရာအဖွဲ့တွေမရှိပေမဲ့သူတို့ကနင်းမြီကိုတောင်းတဲ့သဘောတွေရှိလာတယ်ရှိလာတဲ့အတွက်သူတို့အဲ့ဟာကိုညှိနှိုင်းတာအဆင်မပြေဖြစ်သွားတယ်လို့တော့ပြောပါတယ
်ဆိုတော့ဒီညမှာပေါ့လေမြောက်ပိုင်းမဟာမိတ်တွေရှိတဲ့နင်းမြီတွေမှာတိုက်ပွဲဖြစ်နေတဲ့ကိစ္စတို့ဒီပင်လုံးကြီးလာကန်လာတက်ဖို့ကိစ္စဒါမှမဟုတ်ရင်ဒီ NC လက်မှတ်ထိုးဖို့ကိစ္စတွေနဲ့ပတ်သက်လို့ရောဒီကနေ့ပွဲမှာဘာတွေပြောတာရှိပါလဲ
တက်ဖက်ကဟိုဒုတိယဗိုလ်ချုပ်ကြီးဒုတိယဗိုလ်ချုပ်ကြီးတင်မဝင်းရပြောသွားတာတော့ဒီမြောက်ပိုင်းအဖွဲ့တွေပြောသူမျိုးသူတို့ကအဲ့မှာစစ်အင်အားတိုးချဲ့ပြီးတော့ဟိုစစ်ချိန်မြင့်ပြီးတော့တက်မတော်ဘက်ကလှုပ်ဆောင်နေတာမဟုတ်ဘူးလို့တော့သူကတရားဝင်ညင်းသွားတယ်နောက်တစ်ခါကသူတို့ဘက်ကတင်ပြသွားတာတော့တက်ဖက်ကတတိကျကျပြောသွားတာတော့ဒီနေမျိုးတွေတက်မှတ်ထားရတဲ့အတန်းကျူးတော်လာတာဖြစ်တဲ့အတွက်သူတို့ကဒီလိုမျိုးတိုက်ပွဲတွေဆက်ဖြစ်နေရလို့သူတို့ကပြောရဲဒါပေမဲ့တက်မတော်ဘက်ကပြောလို့ဆိုတော့သူတို့သဘောတူထားတဲ့အတိုင်းငင်းငင်းကြီးကိုတော့ဆက်ပြီးတော့လှုပ်သွားမယ်ဒီလူတွေကိုလည်းငင်းငင်းကြီးပါဝင်လာအောင်လို့တော့သူတို့တက်နိုင်စွင့်ညှိသွားမယ်လို့တော့သူတို့ပြောသွားပါတယ
်ဟုတ်ကဲ့မမေကရေ NCA လက်မှတ်ထိုးပွဲနဲ့ပတ်သက်တဲ့သတင်းအပြည့်စုံကိုထပ်ပြီးတော့ပေးပို့ပေးပါအောင်ခင်ဗျဟု
တ်ကဲ့ပါအခုဟုတ်
ဒီဗီဒီယိုမှာရောက်နေတဲ့ VOA သတင်းတော့မမေခဖြစ်ပါတယ်အခုလိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ထဲမှာပါတဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့က NCA အပြည့်အစာချုပ်လက်မှတ်ထိုးနိုင်ပြီဖြစ်ပေမဲ့ရခိုင်မျိုးသားကောင်စီ ANC ကတော့လက်မှတ်မထိုးနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ရခိုင် ANC ဟာဖေဖော်ဝါရီ9ရက်နေ့ကတည်းကအစိုးရညီညွတ်ကော်မရှင်နဲ့ညှိနှိုင်းမှုအပြီးNCA မှာလက်မှတ်ထိုးဖို့ကြေညာထားပြီးကမှတက်မတော်ဘက်နဲ့ညှိနှိုင်းရမှာအဆင်မပြေခဲ့တဲ့အတွက် NCA ကိုလက်မှတ်မထိုးနိုင်သေးဘူးလို့ ANC ခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေကိုတော့ VOA သတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ပါတယ
်ဟုတ်ကဲ့ပါရခိုင်မျိုးရကောင်စီ ANC အနေနဲ့ဖေဖော်ဝါရီ17ရက်နေ့မှာ NCA ပြည်ရစာချုပ်လက်မှတ်ရည်သူပွဲခန်းနာကိုတက်ရောက်မှာမဟုတ်တယ်လို့လက်မှတ်ရည်သူပွဲအတွက်ကန့်သတ်ခံရတယ်လို့ရခိုင်မျိုးရကောင်စီတွင်းရင်မှုဦးသွန်းစော်ကပြောပါတယ်
ဒီကတော့ LDU ရေအားလုံးပါဝင်မှုမရှိတဲ့အခြေခံကြောင့်ဖြစ်သွားတယ်လို့ပဲပြောရမှာဖြစ်ပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့ကဒီနေ့ပြုလုပ်တဲ့အစီအလက်မှတ်ရေးထိုးတဲ့အခမ်းအနားမှာကျွန်တော်တို့ပါဝင်ဖို့အတွက်အနေထားမဖြစ်တော့ဘူးဆိုတဲ့အခြေအနေကိုရောက်သွားပါတယ
်။ရခိုင်မျိုးရကောင်စီ ANC ဟာအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့ညှိနှိုင်းဆွေးနွေးပြီး ANC ပြည်ကြလက်မှတ်ရေးသူဖို့ပြီးခဲ့တဲ့ရက်သုံးကဆုံးဖြတ်ခဲ့တာပါ။ANC အနေနဲ့ဒီလ9ရက်နေ့ကတည်းကအစိုးရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့ချိတ်ဆက်လုဆောင်ခဲ့ပေမဲ့လည်းတမတော်နဲ့ညှိနှိုင်းရမှာစိတ်မပြေခဲ့လို့ NC လက်မှတ်မရေးသေးတာဖြစ်ကြောင်းဦးသွန်းစော်ကဆက်ပြောပါတယ
်ဒီကတည်းက9ရက်နေ့မှာကျွန်တော်တို့အစိုးရဘက်ကကန့်လန့်နေတယ်ဒါကတော့ကျွန်တော်တို့ ANC ရဲ့ capacity အနေနဲ့ကြိုးပမ်းတာဖြစ်တယ်အဲဒီအချိန်မှာငင်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးနိုင်ငံမင်းကိုကျွန်တော်တို့ဒီ UNSC ကောင်စီကြီးဝေးကာလအတွင်းမှာပဲပြုတ်ပါတယ်ဒီရက်နေ့တနေ့ကုန်ဒီမှာကျွန်တော်တို့ဆွေးနွေးပါတယ်ညှိနှိုင်းဖြေချပါတယ်ဆိုရင်အဖြေချပြီးတော့မှပေါ့နော်ဒီရန်သူဒီပါအခြေအနေပါပဲကျွန်တော်တို့ ANC အနေနဲ့ဆိုလို့ရှိရင်အစိုးရဘက်ကအဖြေရှာပေးတဲ့သူတို့ရဲ့ဟို condition ကတော့ကျွန်တော်တို့လက်ခံနိုင်တဲ့နေရာရှိတယ်ဒါပေမဲ့အစိုးရကတက်ဖက်နဲ့ညှိတဲ့အချိန်မှာအဆင်မပြေဘူးဖြစ်တယ်အစိုးရနဲ့တက်နဲ့ပြည်သူမှုမရှိတာကတော့အစိုးရတည်းရဲ့လုံရဲ့သဘောထားပဲဖြစ်တယ်လို့ပဲကျွန်တော်တို့မှတ်ယူပါတယ်အဲဒီအခြေခံအောက်မှာနောက်ဆုံးကျွန်တော်တို့လိုက်ပါဖို့အတွက်အဆင်မပြေဘူးဖြစ်ပါတယ်
ရခိုင်မျိုးရကောင်စီ ANC ဟာမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်စီယုံ LDU တို့ NCA လက်မှတ်ရေးသိုးဖို့ရက်နီးကလာမှ NCA ထိုးဖို့ဆုံးဖြတ်လာတာပါပြီးခဲ့တဲ့စနေနေ့နဲ့တနင်္ဂနွေနေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ UNSC ကောင်စီစည်းဝေးမှာရခိုင်မျိုးရကောင်စီ ANC ကနေ NCA ပြည်ကြလက်မှတ်ရေးသိုးဖို့ဆုံးဖြတ်ခဲ့တယ်လို့ကရင်လူမျိုးရသုတ်သက်ရေးပါတီ KMPP ဗဟိုကော်မတီဝင်ဦးအောင်ဆန်းမြစ်ကပြောပါတယ
်မွန်နဲ့လာဟုကထိုးသွားတော့ကျွန်တော်တို့ KMPP နဲ့သူတို့ပဲကြံ့နေလေသူတို့ပြောရကားတော့ကျွန်တော်တို့က bilateral ရှိတယ်ပေါ့ချိန်ကြီးကျွန်တော်တို့ကသူရနဲ့ညီနိုင်နိုင်တယ်သူတို့ကတော့ဘာမှမရှိဘူးပေါ့သူတို့ဆုံးဖြတ်တော့ပဲဆုံးဖြတ်ပြီးမှသူတို့ထွက်သွားကြတော့ပဲစီဝေးသမားနေ
KMPP အနေနဲ့ကတော့ NCA လက်မှတ်ရေးသွို့ဖို့အစဉ်သက်မဖြစ်သေးဘူးလို့သူကဆိုပါတယ် NCA လက်မှတ်ရေးသွို့ရေးသွက်ဆွေးနွေးရမှာတိုင်းရင်အရှိချင်းမရှိရှင်းနဲ့ဆက်လျင်းပြီးကန့်သတ်ချက်တွေကြောင့် ANC နဲ့လက်မှတ်ရေးသွို့ဖို့ပြည့်ပြည့်ခဲ့တာပါရခိုင်မျိုးရကောင်စီ ANC ပေါ်မှာ NCA လက်မှတ်ရည်သွို့ကန့်သတ်ထားတဲ့ဖြစ်စဉ်ပေါ်ဦးထွန်းစော်ကအခုလို့ပြောပါတယ
်ကျွန်တော်တို့ဒါဝင်ညှိနှိုင်းမှုကြိုးစားပါတယ်ဒါပေမဲ့အချင်းမပြေပါဘူးအဓိကအကြောင်းတရားကတော့ဗာလဲဆိုတော့ကျွန်တော်ဒီခါဒီမှာချုပ်ပြမှုဖြစ်တယ်အဲဒါကြောင့်ကျွန်တော်တို့နောက်ထပ်လက်မှတ်ရေးထိုးတဲ့အခါမှာဒီကိုနောက်တစ်ခွေတိုးလာလို့ရှိရင်တို့တို့အတွက်ပိုချုပ်ပြမှုဖြစ်မယ်ဆိုရယ်ဆိုရင်ဖြစ်ရှိတယ်အဲဒီတိုးရင်မှုချေခဲ့အောက်မှာဒီဘက်ကပေါ့နော်ဒီအချင်းတွေကိုမျက်ခွေပြုဖို့ကြိုးစားတယ်လို့ကျွန်တော်တို့မြင်ပါတယ်
အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့ဝင်ဦးအောင်စုအနေနဲ့ကတော့ဒီညှိနှိုင်းမှုအခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်
သူလည်းပါဝင်ထိုးခြင်းနဲ့ဆိုပြီးတော့ညှိနှိုင်းနေတယ်လို့ကြားတယ်ဗျဘယ်လိုညှိနေတယ်ဆိုတာကျွန်တော်တို့မသိဘူး
လက်မှတ်ရေးထိုးနိုင်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်နဲ့ချိတ်ဆက်ညှိနှိုင်းရမှာ TBN နဲ့ PC နှစ်ဖက်ထိပ်သီးကောင်းဆောင်တွေတွေ့ဆုံညှိနှိုင်းဖို့အခွင့်အလမ်းမပေးတော့ဘဲ UNSC ရဲ့အဆိုပြုချက်ရှစ်ချက်ကိုနှီးကုန်းချုပ်နိုင်ဖို့အခြေအနေမပေးတဲ့ပေါ်တန်းသူရေးကိုအခြေခံပြီးအလုံးလိုက်ပါနိုင်ဖို့အခင်းကျင်းမရှိတော့တဲ့အခြေအနေတွေကြောင့် NC လက်မှတ်ရေးသိုးပွဲမသက်ဖို့ရခိုင်မျိုးရကောင်စီကနေမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီကနေ့မှာတော့မွန်ပြည်ပါတီ NMSP နဲ့လာဟုဒီမိုကရတီအစည်းအရုံး LDU တို့ NCA ပြည်ရစာချုပ်လက်မှတ်ရေးသွင်းခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့နဲ့တနင်္ဂနွေနေ့ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အစည်းအဝေးဆုံးဖြတ်ချက်အရလက်မှတ်သိုးတည်ပြစီမသိုးတည်ပြစီဖွဲ့စည်းပုံကိုလည်းအစိုင်းဆက်လက်ထားရှိမှာဖြစ်ပါတယ်ခင်ဗျာ
။ထိုင်းချေဆိုင် VOA သတင်းတော်နိုင်ကွင်းရဲ့သတင်းပေးပို့ချက်ပါခင်ဗျာ။ NCA စာချုပ်လက်မှတ်ထိုးခြင်းမထိုးခြင်းအခြေအနေတွေတင်ပြပြီးခုတခါတော့ဘင်္ဂလားရောက်ဒုက္ခသည်တွေအရေးကိုတင်ပြပါမယ်။လူညုံရေးကောင်စီမှဒီကနေ့ပြုလုပ်မဲ့မြန်မာအရေးဆွေးနွေးပွဲမှာရိုဟင်ဂျာဒုက္ခသည်တွေနေရာရင်းပြန်နိုင်ရေးနောက်ဆုံးအခြေအနေတွေကိုအဓိကဆွေးနွေးဖို့ရှိကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကပြောပါရယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့နိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဖက်မန်တို့နှစ်ဦးလည်းဒီပွဲမှာတက်ရောက်ဆွေးနွေးဖို့ရှိနေပါရယ်။မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုတင်ပြမှာပါ။
ဒီကနေ့မြန်မာခေတ်မှာကမ္ဘာအကြီးအကဲလူသားဘေးဒုက္ခဖြစ်လာတဲ့ရိုဟင်ဂျာပြည်ထနာကိုမြန်မာအစိုးရကင်တွယ်ဖြေရှင်းနေတဲ့အခြေအနေကိုလုံခြုံရေးကောင်စီကစောင့်ကြည့်နေတာပါအခု February 17ရက်အင်္ဂါနေ့မှာအများပြည်သူသိစေမဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတော့ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးမြန်မာနိုင်ငံဘက်ကစစ်စစ်ပြီးလက်ခံမဲ့နောက်ဆုံးအခြေအနေကိုအဓိကဆွေးနွေးကြဖို့ရှိပါတယ်ဒီဆွေးနွေးပွဲမှာမြန်မာအစိုးရကိုယ်စားလှယ်ဖြင့်တုံ့ပြန်ပြောဆိုဖို့ရှိကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဟောက်တူစွမ်းက VOE ကိုပြောပါရယ
်အဓိကကတော့အရင်ကျွန်တော်တို့တဘာပြည်ထုတ်ပြန်ချက်ထက်မှာပါတဲ့အတိုင်းပဲဒီတစ်ဖက်နိုင်ငံကိုတိတ်ဆောင်သွားတဲ့သူတွေပြန်လည်လက်ခံရေးကိစ္စဒီဟာကတော့အဓိကဖြစ်မှာပေါ့အဲ့ဒီဟာလည်းနောက်နိုင်ငံသားပြည်ခုကိစ္စတို့ရှားပြီးဖြစ်မှာပေါ့လေအဲ့တော့ဒီကျွန်တော်တို့ဘက်ကတော့အခုလုပ်နေတာလည်းအများကြီးတဲ့အတိုင်းပဲကျွန်တော်တို့ကတော့အကုန်လုံးလက်ခံပြန်လည်လက်ခံဖို့အတွက်အဆင်ပြေဖြစ်နေပြီနိုင်ငံဘင်္ဂလားဒေ့ရှ်နဲ့သဘောတူညီထားတဲ့အတိုင်းပဲကျွန်တော်တို့ကပြန်လည်လက်ခံရေးစခန်းတစ်ခုလုပ်ထားတယ်။နောက်ပြီးတော့ယာယီနေရာချထားဖို့လုပ်ငန်းနေရာတစ်ခုကျွန်တော်တို့ဟိုအပြင်ဆင်ထားပြီးပြီ။အဓိကကတော့ကျွန်တော်တို့ပြန်လည်လက်ခံဖို့ကျွန်တော်တို့ဘက်ကစဉ်းစဉ်ဖြစ်နေတဲ့ဟာကိုလုပ်ငန်းတကယ်စဖို့ဆိုလို့ရှိရင်ဟိုဘက်ကနေပြန်လာမဲ့လူရဲ့စစ်စစ်ပြီးသားစည်ရင်းကိုကျွန်တော်တို့ပြန်ပေးရမှာပေါ့။ပြီးတော့မှအဲ့ဒီစည်ရင်းကိုကျွန်တော်ကြည့်ပြီးတော့မှန်ပြီးဒီလူတွေကတော့ဒီတခိုင်ပြည်နယ်နဲ့မောင်တော်ဒေသမှာအမှန်တကယ်နေထိုင်ခဲ့တယ်ဟုတ်မဟုတ်ဆိုတော့ကျွန်တော်တို့ပြန်စစ်ဆေးရမှာ။ဒီစီဘီရောမှာတခါမှန်ပြီဆိုတော့မှကျွန်တော်တို့အဲ့ဆိုင်ကိုပြန်ပို့ပြီးတော့အဲ့ဒီတိုင်းဟိုလက်ခံဖို့သူတို့ပြန်လာဖို့အစီအစဉ်ကျွန်တော်စရမှာပေါ့နော်အခုကတော့ဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းမျိုးကြောင့်ပေါ့ဗျာသူတို့ဆီကဆင်းရင်းလဲကျွန်တော်တို့ကိုဟိုပြန်ပို့မဲ့ဆင်းရင်းလဲမပေးနိုင်သေးတဲ့ခါကျတော့ကျွန်တော်ဒီလုပ်ငန်းစတင်လို့မရတာပဲ
ဟုတ်ကဲ့အခုဖြစ်နေတာကမြန်မာအစိုးရဘက်ကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိသေးဘူးလို့ဝေဖန်ထောက်ပြနေတာတွေလည်းရှိပါတယ်ဒီပေါ်မှာတန်မတ်ကြီးရဲ့အမြင်ဘယ်လိုရှိပါလဲရှင်
ပြရတော့အခုလောလောဆယ်ကျွန်တော်တို့ရဲ့ capacity နဲ့ပေါ့နော်ကျွန်တော်လုံနိုင်တဲ့အတိုင်းတရာတနည်းကိုလူ300လက်ခံဖို့ကျွန်တော်တို့ကလုပ်ထားတာ哦အဲ့တော့ကျွန်တော်ပြန်လက်ခံတဲ့ဟိုဟိုစခန်းတစ်ခုမှာတစ်ခုကိုကျွန်တော်တို့က150ဆို300ပဲကျွန်တော်တည့်တည့်ကိုလက်ခံဖို့စစ်စစ်ရအောင်ပါ哦သူတို့အဲ့တော့သူတို့လက်ခံဖို့300ပဲဆိုတဲ့ခါကျကျွန်တော်တနင်္လာနေ့လောလောဆယ်ချိန်မှာတော့ကျွန်တော်တို့ရဲ့အခုပြင်ဆင်ထားတဲ့နေရာကဘာမှမနိုင်ကြလည်းမရှိဘူးလေကိုယ့်ဘက်ကစစ်စစ်ပြီးသားဟိုဟိုကျွန်တော်တို့ကစစ်စစ်ပြီးတော့မနေ့ဆိုပြီးတော့ထပ်မဆွေးစည်းမှန်းနေဆိုလို့ရှိရင်တော့ဟိုသူတို့အဲ့ဒီမှာရောက်လာတဲ့ခါကျတော့ကျွန်တော်တို့လက်ခံဖို့ပဲဆိုတော့လောလောဆယ်ကကျွန်တော်တို့ကကျွန်တော်တို့ရဲ့အတိုင်းအတာနဲ့ကကျွန်တော်ခုနိုင်တယ်သို့တော်လည်းပဲနောက်တနေ့မှာတကယ်လို့ဟလာလူရည်များလာမယ်လက်ခံရေးစခန်းတွေတိုးချဲ့လာမယ်ပြန်လာတဲ့လူတွေများလာမယ်ဆိုရင်တော့အဲ့ဒီချိန်ခါကျရင်တော့လိုအပ်သလိုကျွန်တော်တို့ကတော့အကူအညီတောင်းရင်တောင်းရမှာပေါ့လေအဲ့ဒါရှိမှာပ
ါဒီကနေ့လုံခြုံရေးကောင်စီမှရိုဟင်ဂျာအရေးနောက်ဆုံးအခြေအနေတင်ပြမယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့ဒုက္ခသည်တွေနေရပ်ပြန်ပို့ရေးကိစ္စမှာမြမအစိုးရဘက်ကဖြေရှင်းပေးဖို့လိုအပ်နေတဲ့ပြဿနာတွေကိုထိထိရောက်ရောက်ဖြေရှင်းဆောင်ရွက်ခြင်းမရှိသေးတဲ့အတွက်ဒုက္ခသည်တွေပြန်ပို့အချိန်စောလွန်နေသေးတယ်လို့ဇန်နဝါရီလကသတင်းတောက်တွေကပြောဆိုခဲ့တာပါအလားတူဖိလစ်ပိုဂရန်ဒီနဲ့အတူအစင်ခံတင်ပြမဲ့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဂျက်ဖရီဖက်မန်ကလည်းရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမှာပြန်လည်တင်ပြရေးဆိုင်ရာအာထုတ်ကြိုးပမ်းမှုတွေရှိဖို့လိုအပ်နေတဲ့အပြင်အတွေ့အကြုံများတဲ့ကုလသမဂ္ဂအေဂျင်စီအဖွဲ့တွေနဲ့မြန်မာအစိုးရပူးပေါင်းပြီးအကူအညီတွေလက်ခံဖို့ပြီးခဲ့တဲ့ဒီဇင်ဘာလကလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာရေးဆွေးနွေးပွဲမှာတိုက်တွန်းထားတာပါ February 15ရက်ခိုင်ပြည်နယ်ကိုလုံခြုံရေးကောင်စီကိုယ်စားလှယ်တွေ တွားရောက်ခွင့်ပြုဖို့တောင်းခံထားတာကိုမြန်မာအစိုးရကအခုချိန်ဟာတင့်တော်တဲ့အချိန်မဟုတ်သေးကြောင်းပြောဆိုပြီးညင်းဆိုခဲ့ကြောင်းလုံခြုံရေးကောင်စီရဲ့ February လအတွက်အလှည့်ကျဥက္ကဋ္ဌကူဝိတ်နိုင်ငံတပ်အမတ်ကြီးမန်ဆိုး LOW ကသတင်းထုတ်တွေကိုပြောခဲ့ပါတယ်လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တွေဖြစ်တဲ့ဗြိတိန်ပြင်သစ်အမေရိကန်ပြည်ထောင်စုနဲ့အခြား၅နိုင်ငံဖြစ်တဲ့ဆွီဒင်ပိုလန်နယ်သာလန်ကာဇက်စတန်နဲ့အီကွေတိုရီယယ်ဂီနီတို့ကရခိုင်ပြည်နယ်ပဋိပက္ခနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေတွေကိုဆွေးနွေးဖို့ဖေဖော်ဝါရီလ9ရက်နေ့ကလုံခြုံရေးကောင်စီကိုအဆိုတင်သွင်းခဲ့တာဖြစ်ပါတယ်ရှင်
ဒါကရေးကိစ္စကိုအကြောင်းပြုပြီးတော့ဒီနိုင်ငံတော်လုံခြုံရေးဆိုတဲ့ယူဆဟာလူခွင့်ရေးဆိုတာတက်ကိုမြန်မာနိုင်ငံကြီးတဲပို့ပြီးတော့နေရာရလာပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာအရေးကိစ္စကိုချဉ်းကပ်တဲ့နေရာမှာနိုင်ငံတော်ချုပ်ချာအာဏာလုံခြုံရေးကိုအလေးထားသင့်သလားဒါမှမဟုတ်နိုင်ငံတကာကပြောနေသလိုလူခွင့်ရေးစံနှုန်းစံထားတွေကိုပဲဦးစားပေးသင့်သလားဒီနှစ်ခုစလုံးကိုဟန်ချက်ညီမျှအောင်လို့စောင့်ရနိုင်မဲ့နီလန်ရောဖြစ်နိုင်မှာသလား။လာမယ့်အင်ကာနေညာပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူတွေတရရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိခွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bambies@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်ကြမယ်တရရှင်တွေကိုကြိုဆိုပါရစေ။
ကြခင်ညာ9နိုင်ခွဲမှာဆွေးနွေးကြမဲ့ VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုထုတ်လင်းနေတဲ့ VOA ရဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9နိုင်ကနေ9နိုင်ခွဲအထိ Asia 77 Jodu မှာထုတ်လွှင့်သွားမှာပို့စောင့်မျှော်နှားဆင်နေပါတယ်ခင်ဗျာမကြခင်ညာ9နိုင်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့အတူတိုင်းရိုက်လေလိုင်းအစီအစဉ်တွေကိုနားဆင်ရမှာပါအခုတော့သတင်းအကျဉ်းချုပ်ကိုမတ်သိင်္ဂီထက်ကပြောပြမှာဖြစ်ပါတယ
်။ African Youth Congress Party ANC ခေါင်းဆောင်တွေကဒီကနေ့အင်္ဂါနေ့မနက်ပိုင်းမှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပခဲ့ပြီးပြဿနာပေါင်းစုံတက်နေတဲ့သမရဂျက်ကော့ဇူမာကိုတောင်အာဖရိကနိုင်ငံရဲ့ခေါင်းဆောင်အဖြစ်ကနေဖယ်ရှားမဲ့အကြောင်းကြေညာခဲ့ပါတယ်။ ANC Party ရဲ့အမှုဆောင်ကော်မတီကမြို့တော်ပရီတိုရီးယားမှာ73နာရီကြာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မိုးမလင်းခင်မှာပဲသမရဇူမာကိုဖယ်ရှားဖို့ဆုံးဖြတ်ခဲ့တာလို့သတင်းဌာနတွေကဖော်ပြပါတယ်။မြို့တော်ပရီတိုရီးယားမှာဆွေးနွေးပွဲရှိကြီးလုပ်နေချိန်မှာပဲမနေ့တနင်္လာနေ့ညပိုင်းမှာတော့ ANC ပါတီဥက္ကဋ္ဌနဲ့သမရဇူမာတို့တည်ထောင်တွေ့ဆုံခဲ့ပြီးနောက်ဆုံးဖြတ်ခဲ့ပုံရတယ်လို့လည်းဖော်ပြနေကြပါတယ်။အမေရိကန်ထက်လွတ်တော်မှာလွှဲမှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုအပေါ်ကြေကြေပြန့်ပြန့်ဆက်ပြီးတော့ဆွေးနွေးကြဖို့မနေ့တနင်္လာနေ့နောက်ပိုင်းမှာအားလုံးညီပါတို့ကမဲခွဲအတည်ပြုခဲ့ကြပါတယ်။နောက်ဆုံးမူကြအဖြစ်လွှတ်တော်မှတ်တည်ရဲ့မျှော်လင့်ချက်တွေမှာတော့ပါတီကြီးနှစ်ရဲ့အကြာမှာအကြီးအကျယ်သဘောထားကွဲပြားနေတာဖြစ်ပါတယ်။ Israel စစ်သားတွေကိုပားရိုက်ခဲ့တဲ့ Palestine မိန်းကလေးကိုဒီကနေ့စစ်ခုံရုံးတင်စစ်ဆေးခဲ့ပါတယ်။ Israel စစ်သားနှစ်ဦးကိုပားရိုက်လက်သီးနဲ့ထိုးခဲ့တဲ့ Palestine သူ Ahed Tamimi Jerusalem အနောက်ဘက်ကန်းကစစ်ခုံရုံးကိုအလားမှာသတင်းမီဒီယာသမားတွေစုပြုံရောက်လာခဲ့ပါတယ်။ပြခဲ့တဲ့ဒီဇင်ဘာလတုန်းကသူမရဲ့အနောက်ဘက်ကန်ကအိမ်အပြင်ဘက်မှာစစ်သားတွေနဲ့ရုံရင်းဆန်ကပ်ဖြစ်ခဲ့တဲ့ဗီဒီယိုကိုထွက်လာပြီးနောက်ပိုင်းရက်တွေမှာပဲသူမအဖမ်းခံခဲ့ရတာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုင်ပြောပြခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ်။ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိလိုင်းနိုမီတာ71.25ရုပ်အောင်နေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
။